ရုတ်နိုင်ငံရဲ့ဂျာဝင်ဆေးစပ်မှုအောက်မှာနိုင်ငံရေးအရာတွစ်ဆုံဆွေးနွေးမှာဖြစ်ပြီးဒီဇင်ဘာလ3ရက်နေ့ကစလို့တစ်ဖက်သက်အပြစ်ခတ်ရက်ဆဲမယ်လို့ MNDAA ကုကံတက်ကချိန်ညားပါတယ်စစ်ကောင်စီတပ်တွေကိုအစပြုတိုက်ခိုက်မှာမဟုတ်သလိုစစ်ကောင်စီဘက်ကလည်းဝေဟင်းတဲ့မြေပြင်ထိုးစစ်တွေကိုရက်ဆဲပေးရမယ်လို့ MNDAA ကတောင်းဆိုထားပါတယ်တွေ့ဆုံဆွေးနွေးမယ်ဆိုရင်အစင်းမြင့်ကိုစလဲအဖွဲ့ကိုဆစ်လွတ်ပြီးနှစ်ဖက်ပဋိပက္ခအမြင်ကွဲလွန်းမှုတွေကိုနိုင်ငံရေးနည်းအရာဖြည့်ရှင်းဖို့မျှော်လင့်ထားတယ်လို့လဲဆိုပါတယ်။ဒါပေမဲ့မိမိကိုယ်ကိုခုခံကာကွယ်ခွင့်ကိုတော့ကိုက်ဆွဲထားမယ်လို့ MNDAA ကထုတ်ပြန်ပါတယ်။ MNDAA ဦးဆောင်တဲ့မြောက်ပိုင်းညီနောင်သုံးဘွဲ့ဟာတစ်တုံညာနှစ်ခွန်ဆစ်စင်ရေးနဲ့အတူရှမ်းပြည်မြောက်ပိုင်းမြို့အတော်များများကိုထင်းချုပ်ထားတာဖြစ်ပါတယ်။ရှမ်းပြည်မြောက်ပိုင်းလာရှုမြို့ကိုလည်း MNDAA တပ်တွေကထိန်းချုပ်ထားပြီးစစ်ကောင်စီဘက်ကတော့အဲ့ဒီဒေသတွေကိုလေကြောင်းတိုက်ခိုက်မှုတွေလုပ်နေပါတယ်။တရုတ်နိုင်ငံကတော့ရှမ်းမြောက်ဒေသတိုက်ပွဲတွေရက်စဲဖို့တပ်ဆန်ရအဖွဲ့အစည်းတွေကိုဖိအားပေးတိုက်တွန်းနေသလို MNDAA နဲ့အတူ TNLA တအောင်တပ်ကလည်းနိုင်ငံရေးဆွေးနွေးဖို့တရုတ်နိုင်ငံရဲ့ဂျာဝင်စစ်ဆေးမှုကိုလက်ခံတယ်လို့ပြောဆိုထားတာပါ။MNDAA ကောင်းဆောင်ဖုန်တာရှုံးကိုတရုတ်အာဏာပိုင်တွေကအခြေချုပ်ထိမ့်သိမ်းထားတယ်လို့သတင်းတွေထွက်ခဲ့ပေမဲ့တရုတ်နိုင်ငံရဲ့ဌာနကတော့ MNDAA ကောင်းဆောင်ကိုဖမ်းဆီးထားတာမရှိဘဲတရုတ်နိုင်ငံတွင်စေကူတမှုခံယူနေတာပါလို့တုံ့ပြန်ထားပါတယ်ရှင်